ထိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့အာဆီယံဒေသရင်းနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာဩဂုတ်လ၁ရက်ကြာသပြီးနေ့မှာအာဆီယံကနေဒါနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာပူးတွဲသဘာဝပတ္တိအဖြစ်ဆောင်ရွက်ခဲ့သလို EU ဥရောပသမဂ္ဂအစိုးရကိုယ်စားလှယ်နဲ့လည်းတွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆိုင်ရာမြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေကိုဆွေးနွေးခဲ့ပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်။
52ချိန်မြောက်အာဆီယံနိုင်ငံချင်းဝင်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာအာဆီယံကနေဒါနိုင်ငံချင်းဝင်ကြီးများအစည်းအဝေးမှာကနေဒါနိုင်ငံချင်းဝင်ကြီးခရစ်စတီယာဖရီလန့်နဲ့အတူပူးတွဲသဘာဝတိဖြစ်နဲ့ဆောင်ရွက်ခဲ့ပါတယ်။နေဆက်ဖြတ်ကျော်ဖြစ်ပွားတဲ့ရာဇဝတ်မှုတွေကိုနှိမ့်နေရမှာကနေဒါနဲ့အာဆီယံကြားပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းအစည်းအဝေးမှာဝန်ကြီးဦးကျော်တင်ကအခုလိုပြောပါတယ်
။ I wish to inform the meeting thatMyanmar has had the opportunity of hosting the 8th
မြန်မာနိုင်ငံအနေနဲ့အရှိချိန်မြောက်အာဆီယံကနေဒါနှင်းနှောဖလှယ်ပွဲကိုနေပြည်တော်မှာ2019ဇူလိုင်လနှောင်းပိုင်းကကျင်းပနိုင်ခဲ့တယ်လို့အစီရင်ခံလို့ပါတယ်။နေသားဖြစ်ကျော်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုအာဆီယံနဲ့စီဝေးပွဲအစီအစဉ်တွေမှာအမြဲပဲဦးစားပေးခဲ့ပါတယ်။ဒီနေသားဖြစ်ကျော်ကျူးလွန်တဲ့ရာဇဝတ်မှုနှိမ်နင်းရေးတွေမှာအာဆီယံနဲ့ကနေဒါကြားပူပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်။ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာအာဆီယံဆွေးနွေးပတ်နိုင်ငံတွေဖြစ်တဲ့ဩစတြေးလျ၊ဂျပန်၊အိန္ဒိယ၊ကနေဒါ၊အမေရိကန်၊ဥရောပသမဂ္ဂ၊ကိုရီးယားသမဂ္ဂနိုင်ငံတွေနဲ့ကျင်းပပြုလုပ်တဲ့နိုင်ငံချင်းဝန်ကြီးများအစည်းအဝေးတွေကိုတက်ရောက်ခဲ့တဲ့အပြင်မဲခေါင်မြစ်ကြောင်းအောက်ပိုင်းနိုင်ငံများဝန်ကြီးများအဆင့်အစည်းအဝေးနဲ့ဆယ်ချိန်မြောက်မဲခေါင်ဂင်ကာပူပေါင်းဆောင်ရွက်မှုဝန်ကြီးအဆင့်အစည်းအဝေးတွေကိုလည်းတက်ရောက်ခဲ့တာဖြစ်ပါတယ်။ဦးကျော်တင်ဟာအာဆီယံနဲ့ဩစတြေးလျတို့ရဲ့ပူတွဲလူကုန်ကူးမှုတိုက်ဖျက်ရေးအခမ်းအနားကိုလည်းတက်ရောက်ခဲ့တာပါဒီအခမ်းအနားမှာဩစတြေးလျနိုင်ငံချင်းဝင်ကြီးမရစ်ပိန်ကမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေရတဲ့ရွန်ဂျာမွတ်စလင်တွေနဲ့အတူရခိုင်ပြည်နယ်အကြမ်းတမ်းနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းနဲ့ရေရှည်ပြည့်လည်နိုင်အောင်ဝိုင်းဝန်းပြီးကြိုးပမ်းကြဖို့အတွက်အခုလိုတိုက်တွန်းလိုက်ပါတယ
် We are also concerned about the situation in Rakhine State. We are committed to working with Myanmar.
ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးတော့လေကျမတို့စိုးရိမ်နေကြပါတယ်ဒီကိစ္စအတွက်ရေရှည်နဲ့ကာလာတာရှိခမ်းမဲ့အဖြေရဖို့ဥတည်ပြီးကျမတို့မြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နဲ့တမကအာဆီယံနဲ့တခြားမိတ်ဆွေတွေနဲ့အတူလက်တွဲပြီးလှုပ်ဆောင်သွားမယ်လို့တန်တိတ်ထန်ချထားပါတယ
်အာဆီယံဖွဲ့ကြီးနဲ့မိတ်ဖက်နိုင်ငံတွေကြားဆွေးနွေးမှုတွေကိုတက်ရောက်ခဲ့တဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပိန်ကတောင်တူပင်လယ်ပြင်တွင်းမှာလုံခြုံရေးအတွက်စိုးရိမ်ကြောင်းပြောကြားခဲ့တယ်လို့ဩစတြေးလျနိုင်ငံဟာဒေသရင်းမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်တရားရေးစနစ်ကိုမြှင့်တင်ရမှာအထောက်ကူရရှိဖို့အတွက်တရားရေးအရာရှိ13,000ကျော်ကိုလေ့ကျင့်သင်တန်းတွေပေးပြီးတော့ကူညီခဲ့ပြီးတဲ့အပြင်အာဆီယံ10နိုင်ငံမှာလူကုန်ကူးခံရသူတွေကိုတည်တည်ချာချာအကာအကွယ်ပေးနိုင်အောင်လှုံ့ဆော်ပေးနေတယ်လို့လည်းပြောပါတယ်။ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာချက်သပတင်းနေမှာပဲ EU ဥရောပသမဂ္ဂအစ်မြင့်ကိုယ်စားလှယ်ဖြစ်တဲ့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌMiss Frederica Mohinka Kinine လည်းတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံဘက်မှာမြန်မာနဲ့ EU ကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကိစ္စရပ်တွေအပြင်ရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံကြတဲ့ရွန်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာဘက်ကလှုပ်ဆောင်နေမှုတွေကိုပါဆွေးနွေးခဲ့တာဖြစ်ပါတယ်ဒီလှုပ်ဆောင်မှုတွေထဲမှာအာဆီယံအတွင်းမှုချုပ်ယုံAHA Center နဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်နေသလိုမြန်မာတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုတွားရောက်စီစဉ်နေမှုတွေအစိုးရရဲ့ပြင်ဆင်ဆောင်ရွက်မှုတွေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးအပ်ရေးကိစ္စဆိုင်ရာလှုပ်ဆောင်နေမှုတွေကိုရှင်းပြခဲ့တာပါဥရောပသမဂ္ဂအစိုးရကိုယ်စားလှယ်နဲ့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌကလည်းရခိုင်ပြည်နယ်မှာနေရဆန့်ခွာသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့အပြုပေါ်သဘောဆောင်တဲ့ကြိုးပမ်းအားထုတ်မှုတွေတိုးတက်မှုတွေပေါ်မှာဝမ်းမြောက်ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဒါပြင်ရခိုင်ပြည်နယ်အရေးကိစ္စရေရှည်ဖွံ့ဖြိုးတိုးတက်မှုရရှိရေးနဲ့မြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့အတွက်ဥရောပသမဂ္ဂကဆက်လက်အကူအညီပေးမယ်လို့ပြောကြားခဲ့တာပါ။အာဆီယံအစည်းအဝေးတွေပွဲတွေမှာရခိုင်ပြည်နယ်ကနေအင်ကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်တဲ့တိုင်းနဲ့ချီတဲ့ရွန်ဂျာတွေနေရပြန်ရင်ကိစ္စအတွေ့တိုင်တန်းမှုတွေလည်းရှိခဲ့တာပါမြန်မာစုအကတော့ရွန်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်ကုလသမဂ္ဂအေဂျင်စီတွေနဲ့သဘောတူညီချက်တွေတိကျရေးထိုးထားပြီးတော့အကောင့်တွေဖော်ဖို့ကြိုးပမ်းနေတယ်လို့ပြောဆိုထားတာဖြစ်ပါတယ်